ဆန်းပြင်းနယ်မြောက်ပိုင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာရှိတဲ့ကြေးရွာကနေတလုံးပေါ်မှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တဲ့အတွက်ကလေးတဦးအပါအဝင်လူ2ယောက်သေဆုံးပြီး6ယောက်ထိခိုက်ဒဏ်ရာရသွားပါတယ်။ဒီပစ်ခတ်မှုဟာပလောင်လက်နက်ကိုင်တပ်ဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့အစိုးရတပ်မတော်ဘက်ကသတင်းထုတ်ပြန်တာကိုဒေသခံတွေကတော့တပ်မတော်ဘက်ကပစ်ခတ်တာလို့ပြောဆိုမှုတွေလည်းရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့နမ်ဆန်မြို့နယ်အတွင်းကတိုက်ပွဲတွေဟာဒီလ10ရက်နေ့ကလေးကစတင်ဖြစ်ပွားခဲ့ပြီးမနေ့ကပစ်ခတ်မှုမှာတော့နေခင်း2နာရီလောက်မှာဟူချောင်းကျေးရွာအတွင်းလက်နက်ကြီးကြီးဝေးကြားရောက်ပေါက်ကွဲခဲ့တာကြောင့်ဒေသခံတွေထိခိုက်ဒေကြီးခဲ့ပါတဲ့အခင်းဖြစ်ပွားတဲ့အခြေအနေကိုပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့ဦးစီးအဖွဲ့ဥက္ကဋ္ဌဦးဝင်းကျော်ကအခုလိုပြောပါတဲ့
လက်နက်ကြီးပစ်တာသေးတာ9ယောက်ဒဏ်ရာရတာ10ယောက်သေးတာကလေး10နှစ်နောက်သေးတာတဲ့ကြားလေးတရားကမန္တလေးကဆက်လာပြင်ဖို့ပြုဖို့ဆက်เสียနောက်နေလိုက်တာအသက်40
ဒဏ်ရာရသူတွေကိုတော့မနေ့ညနေ9နာရီလောက်မှာလာရှိုးစေးုံကိုပို့ဆောင်ခဲ့ပါတယ်လူနာရီရဲ့အခြေအနေကိုဟိုချောင်းကျေးရွာကလူနာဆောင်လိုက်ပါသွားသူအမျိုးသမီးတဦးကအခုလိုပြောပါတယ်
အာဟိုအခုကတော့ခွဲဆိုင်ပြီရှင်လက်တာပါရှင်ဟုတ်ကဲ့ဟိုအဲ့ဒီရောက်ပိုက်ချက်တရားကတော့အရှင်မင်းမသိသေးဘူးရှင်ဟုတ်ကဲ့ခွဲဆိုင်တာ3နိုင်ခွဲလောက်ကြာတယ်အဲ့အခုမှထွက်ရတာဆိုတော့အဲ့အရှင်မင်းမသိသေးဘူးရှင်ဟုတ်ကဲ့
ဒီပြစ်ခတ်တာနဲ့ပတ်သက်ပြီးတမရော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ရမှာ TNLA ခေါ်ပလောင်လက်နက်ကိုင်တပ်ဖွဲ့ကပြစ်ခတ်တဲ့လက်နက်ကြီးကြီးလေးလို့ဟိုချောင်းကျေးရွာအတွင်းကြားအောင်ပေါက်ကွဲတာကြောင့်အမျိုးသား2ဦးသေဆုံးပြီးအမျိုးသား5ဦးနဲ့အမျိုးသမီး3ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းဖော်ပြထားပါတယ်။ဒေသခံအများစုကတော့လက်နက်ကြီးကြီးဟာနမ်ဆန်မျိုးဘက်ကလာတဲ့ကြီးဖြစ်ကြောင်းပြောဆိုကြသလိုဒေသခံ2ဦးကလည်းအခုလိုပြောပါတယ
်။ယင်းရဲ့တပ်ဖွဲ့ရဲ့လူမျိုးတော်တော်သူမရှင်းနေတော့လည်းလည်းဒီလည်းလည်းဖြစ်တာပဒပြစ်ပဒပြစ်အော်အင်းရှင်တော်တော်သူအဲတက်ကပြည့်တဲ့190စီစဉ်နေဖြစ်တယ်လို့ပြောတယ်အဲ့ဒီအင်းရှင်ကဟိုအဖြစ်ထိခိုက်ခံတဲ့အင်းရှင်လေ
တမရော်ဘက်ကတော့ TNLA တပ်ဖွဲ့တွေဟာနမ်ဆန်မျိုးအနောက်ဖက်မြက်တောင်ရိုးဖျားကုန်းနဲ့အနီးဝန်းကျင်ကနေလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာဖြစ်ကြောင်းသတင်းထုတ်ပြန်ထားတယ်လို့ဒီကလေးရက်ကလည်း TNLA တပ်ဖွဲ့ကနမ်ဆန်မျိုးအတွင်းနဲ့တမ်ဘရော့လက်ဖက်ကြောက်စက်ရုံနေရာကိုပြစ်ခတ်တာတွေရှိခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်